ရုရှားနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအပြန်အလှန်ကာကွယ်ရေးသဘောတူညီချက်အသစ်ပေါ်အမေရိကန်ပြည်ထောင်စုကဂီရုဆိုင်လေလာဆောင်ကြည့်နေပါတယ်။ဒီသဘောတူညီမှုစာချုပ်အရမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝဲပစ်မစ္စိုင်းဒုံးကြီးအစီအစဉ်တွေအပေါ်အချောက်အပန့်တွေဖြစ်လာနိုင်တယ်လို့အမေရိကန်ကယုံကြည်နေတာပါ။ကာကွယ်ရေးသဘောတူညီမှုစာချုပ်လက်မှတ်ထိုးလိုက်ပြီးတဲ့နောက်မြောက်ကိုရီးယားနဲ့သူ့ရဲ့ရေရှည်မဟာမိတ်တရုတ်နိုင်ငံတို့ကြားမှာလည်းတင်းမာမှုတွေရှိလာတဲ့လက္ခဏာတွေတွေ့နေရတယ်လို့အမေရိကန်ကပြောပါတယ်။အရှေ့မြောက်အာရှဒေသမှာအကြအတဲတွေဆိုက်လာစင်နေတဲ့ရှမ်းလို့တဲ့ခြေလမ်းတွေကိုမြောက်ကိုရီးယားကစတင်လာမှာကိုတရုတ်နိုင်ငံကစိုးရိမ်ပုံရတယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကတ်ကမ်ဘက်ကတနင်္လာနေ့မှာပြောပါတယ်အင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ရဲ့မဟာဗျူဟာရေးတည်တံ့ရေးနိုင်ငံခြားဆက်ဆံရေးကောင်စီမှကျင်းပတဲ့အစည်းအဝေးမိန့်ခွန်မှာမစ္စတာကမ်ဘဲကအဲ့ဒီလိုပြောဆိုသွားတာပါကာကွယ်ရေးသဘောတူညီမှုနဲ့ပတ်သက်လို့နောက်ထပ်ဆောင်ရွက်မယ့်လုပ်ငန်းစဉ်တွေပုံမိုးရှင်းလင်းသွားအောင်တောင်ကိုရီးယားအရာရှိတွေနဲ့တနင်္ဂနွေနေ့ကဖုန်းနဲ့ပြောဆိုဆွေးနွေးခဲ့တယ်လို့လည်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါတယ်